ိုင်းနိုင်ငံတောင်ပိုင်းရာဘာချမ်တစ်ခုမှာလုတ်ကင်နေတဲ့မြန်မာအလုပ်သမားတွေကိုအလုပ်ရှင်ရဲ့မြေးဖြစ်သူကဒီဇင်ဘာလ10ရက်နေ့ကအကြောင်းပြချက်မရှိဘဲတနက်နဲ့လိုင်းလံပစ်ခတ်ခဲ့တယ်လို့ဓာတ်နယ်လေလိုက်ပြီးထိုးခဲ့တာကြောင့်မြန်မာအလုပ်သမား3ဦးဒဏ်ရာရခဲ့ပြီး2ဦးကတော့ဆေးရုံမှာသေဆုံးသွားခဲ့ကြောင်း VOA သတင်းတောက်မတ်အေးမှာကသတင်းပေးပို့ထားပါတယ
်။ထိုင်းနိုင်ငံဖန်နာခရယကုန်စည်ကြီးရွာအမှတ်9ကရာဘာချမ်းမှာအလုပ်လုပ်နေတဲ့အလုပ်သမားတွေဟာအဆောင်မှာအိတ်နေကြတဲ့အချိန်အလုပ်ရှင်ရဲ့မြေးဖြစ်သူကမြန်မာနိုင်ငံသားရာဘာအလုပ်သားတွေကိုဝင်ရောက်ပစ်ခတ်ခဲ့ပြီးဓာတ်နယ်လိုက်ထိုးခဲ့တာကြောင့်မြန်မာနိုင်ငံသား3ဦးပြင်းထန်တဲ့ဒဏ်ရာရသွားခဲ့တာပါ။အဲ့ဒီထဲကမျက်နှာကိုတနက်နဲ့ပစ်ခတ်ခံရတဲ့မြန်မာလူသမား2ဦးသေဆုံးသွားခဲ့ကြောင်းဖန်ကားချေဆိုင်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရာနဲ့နှစ်တန်းရေးရာတာဝန်ရင်းဦးမင်းဦးကပြောပါတယ်
ကိုယ်တည်းကအဲ့ခံကဆေးပါလို့အစတက်တည်းကဆိုခံကမှာ
။
ဟုတ်။ဒီနေ့ငွေရောပါပဲ။ပုရှေတန်းလို့ခေါ်။ပုရှေတန်းတမဲ့ပုံရလို့ခေါ်ကြတယ်
။တနက်နေ့ပြစ်ခတ်ခံရတဲ့အလုပ်သမားတွေနေထိုင်ရာနေရာတွေမှာတော့ရောဂါချံ6ခုရှိပြီးအဲ့ဒီထဲကမြန်မာလူသမား14ဦးဟာတနက်နေ့ပြစ်ခတ်သွားတဲ့သူကိုဖမ်းမိသေးတာကြောင့်စိုးရိမ်မှုတွေနဲ့ခြံနေထဲမှာမနေရဘဲတိမ်ဆောင်နေကြရတယ်လို့ဆိုပါတယ်
။ဒီကလူကသူတို့လိုပဲရောဗျာတို့ကအဲ့ဒါမှခြံဝင်ခြံရအလိုပဲဆက်ပြီးတက်ပြီးတော့နေကြတာ။ဘာသာရှင်ခြံဝင်6ခုခြံမရှင်6ဦးမှာအတမားလို့တမား14ယောက်ရှိတယ်။တမားခုကလို့တမားတွေကဘုံကထပ်ပြီးနေကြခပြည့်ရအောင်ဆိုတော့ဟောပေါ့ဘယ်ပြန်မလာရေးလို့ရှင်ရယ်ဆိုတော့ဒီလိုဆိုတော့အဲ့ဒီဖြစ်တယ်။ရတိကတော့ပြန်ဆံမိတယ်မိတယ်လို့ပြန်နေပါလေ။ဟောတော့တော့ဒီတော့ဖမ်းမိတယ်ဆိုတော့ဒီကတောင်းနေမှရှိတယ်ပမာဏပြောင်းသွားအနေနဲ့လို့ရှင်ရယ်လည်းမနေနိုင်ဆိုတော့အော်အချိန်ရအလုပ်ဖြစ်မှာလေ
အသက်50အရွယ်ဦးလိုင်ဝင်းကတော့ဒီဇင်ဘာလ15ရက်နေ့မှာဆေးရုံကဆင်းလာခဲ့ပြီးဒဏ်ရာကတက်တာလာတဲ့မြန်မာလူသမားတွေကတော့အဲ့ဒီရာဘာတော်ထဲမှာပဲဆက်ပြီးအလုပ်လုပ်ရအောင်မှာမဟုတ်အမှုဖွင့်ရင်သူတို့ကိုညံညိုးထားမှာကိုစိုးရိမ်ရောင်းကိုလည်းပြောပြခဲ့တယ်လို့ဆိုပါတယ်အခုတနက်နဲ့ဖြစ်ခတ်ခံရတဲ့အလုပ်သမားတွေဟာတရားဝင်အထောက်အထားဆက်ရက်စာရမ်းများရှိကြတဲ့အလုပ်သမားတွေဖြစ်ကြပါရဲ့ရှင်